မြန်မာနိုင်ငံအရှိဘက်ချင်းထိုင်းနယ်စပ်အနီးကြားဖြန့်အွန်လိုင်းလေလံမှုတွေကိုအဓိကလုပ်ကိုင်နေတဲ့နေရာမှာဂျပန်နိုင်ငံသား6ဦးအပါအဝင်အများအပြားဖမ်းဆီးခိုင်းစီခံထားရတယ်လို့လူကုန်ကူးခံရသူတွေအရေးဆောင်ရွက်နေတဲ့ထိုင်းရဲ့ဘက်အဖွဲ့အစည်းတစ်ခုကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဂျပန်သတင်းစာတစ်ဆောင်ဖြစ်တဲ့ The Asian Shinbun ကဒီကနေ့ဗုဒ္ဓဟူးနေ့မှာရေးသားဖော်ပြထိုက်တာပါ။ဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားတွေဟာအမျိုးသား5ဦးအမျိုးသမီး2ဦးဖြစ်ပြီးသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုတင်စီခံထားရတဲ့အတွက်သူတို့ကိုကယ်ထုတ်ဖို့အခက်အခဲဖြစ်နေတယ်လို့အကူအညီပေးနေတဲ့အဖွဲ့ရဲ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျပန်အစိုးရကြီးကတော့ဂျပန်နိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ဖို့တုံ့ပြန်ဆောင်ရွက်သွားမယ်လို့တိုကျိုမှာဇန်နဝါရီလ14ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဘက်ခြမ်းကကြားဖြန့်လိမ်လည်မှုလုပ်ငန်းတွေမှာအနည်းဆုံးနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000လောက်ဖမ်းဆီးခိုင်းစီခံထားရတယ်လို့ယုံကြည်ကြောင်းထိုင်းရဲ့ဘက်အဖွဲ့အစည်းရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသား3900ပါဝင်တယ်လို့လည်းဖော်ပြထားပေမဲ့မြန်မာနိုင်ငံရဲ့ဘယ်ချမ်းမှာရှိနေတယ်လို့နေရာအတိအကျဖော်ပြထားခြင်းတော့မရှိပါဘူးရှင်။